ချင်းပြည်နယ်မတူပြည်မြို့နယ်အတွင်းမှာဇန်နဝါရီ25ရက်နေ့မနေ့ညပိုင်းတုန်းကလက်နက်ကြီးတိုက်ခတ်မှုတွေကြောင့်ဒေသခံ400ကျော်လောက်တောတောင်တဲထွက်ပြေးတင်းချောင်နေကြပါတယ်။မတူပြည်မြို့ကနေပြန်ထွက်ခွာလာတဲ့စစ်ကောင်စီစစ်ကြောင်းဟာမှွင်တုံးကြီးရွာအုပ်စုမှာတရတဆွဲအိတ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီကြောင်းရန်ကုန်ကလာတဲ့သတင်းကိုအလိမ္မာကပြောပြပေးမှာပါခင်ဗျာ။
မတူပြည်မြို့နယ်မတူပြည်မင်းပြတ်ကာလမနဲ့တုံးမယ်လောက်ဝေးတဲ့မွင့်တုံးကျေးရွာဟောင်းဘက်မင်းညာပိုင်းမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံ400ကျော်လောက်တောတောင်နေတဲ့ပြေးဆောင်နေရတယ်လို့စစ်သည်ဆောင်ဒေသခံတွေကပြောပါတယ်။လက်နက်ကြီးတွေဟာကျေးရွာနေအိမ်အနီးအနားတွေမှာကြားရောက်ခဲ့တာမို့စိုးရိမ်ထိတ်လန့်ပြီးထွက်ပြေးတင်းဆောင်ခဲ့ရတာလို့ဒေသခံတို့ကပြောပါတယ်
။ခုနကတုံးမယ်လောက်ပိုင်းမှာလက်နက်ကြီးနဲ့ထုတ်ပြီးထူတာပြောတာစခွင့်ချက်ထူတာပေါ့နော်တပ်ဖက်ရအကုန်လုံးတကူဆိုကျမတို့ကအချိန်နာပြန်ပါလေကြာတာ။ညအနောက်တောင်တော့ကျမတို့ရှားရည်ရအနောက်တောင်ရရပေါ့နော်။အဲ့လိုဆိုတော့ကျမတို့တက်ကြီးကိုအကုန်လုံးအားလုံးကတော့ထင်မှကြီးဖော်နေကြတာပေါ့။တချို့ကတော့တောက်ဆောင်နေပါလေကျမတို့ကတော့ပုံနေကြရတယ်ပေါ့နော်။ကိုဆိုတုံးခါတုံးကြပါပေါ့နော်။ခုကြတော့တရဟငါပတ်ပတ်လုံးပါလေကိုနေချတော့အတက်အနေနဲ့ဆူနေတာပေါ့နော်။မင်းညာဆိုတော့ကိုကျမတို့ကြားမှနေကြတယ်။ကျကြီးရယ်ဆိုတော့ကောင်းတယ်ပြောလို့ကျမတို့ကလည်းတော့ထင်မှန်ရအချင်းမာရီကိုပြည်တည်ပြည်နေတယ
်စစ်ကောင်စီတပ်တွေဟာဒီအပိုင်းအတွင်းမတူပြီးမင်းတပ်ကားလမ်းတစ်လျှောက်နေနေရှင်းလင်းရေးတွေဆောင်ရွက်နေတယ်လို့လည်းသိရပါတယ်မတူပြီးမျိုးကနေပြန်လည်ထွက်ခွာလာတဲ့စစ်ကောင်စီရင်တန်းတွေဟာမွင့်တုံးကျေးရွာအုပ်စုမှာတနင်္ဂနွေနေ့ကလေးကနေဒီနေ့အထိတက်ဆွဲနေတာလို့ဒေသခံတွေကပြောပါတယ်တက်ဆွဲထားတဲ့အဲ့ဒီနေရာကနေလက်နက်ကြီးတွေနဲ့လှမ်းပစ်နေတာလို့မျက်မြင်ဒေသခံတွေကပြောပါတယ်ဒီနေ့အထိလည်းကာလမာတီတစ်ဖက်တစ်ချက်ကိုလမ်းကြောင်းရှင်ပြစ်ခတ်တာတွေရှိတယ်လို့မျက်မြင်ဒေသခံတို့ကပြောပါတယ်
။ညဆိုတော့တော်ဆိုးသွားပါတော့ညတော့ပူဆိုးပါတော့အခုကျတော့တို့တော့လမ်းကြောင်းရှင်တဲ့သဘောနဲ့တို့ကို topic ကို shape ကိုတို့ကြွားမယ်လမ်းကြောင်းဖက်စတူကအဖြစ်ပါ။ကာလအပေါ်အောက်အဲ့ချက်ကိုကျော်ချင်းပြီးတော့ပြစ်နေတာရောက်ဖြစ်ပေါ်ပြစ်ပါတော့လို့အဆုချနေရတဲ့ limit ကြီးပါပေါ့နော်။ဒီရောက်ဖြစ်ကိုပြစ်လာလို့ဆိုတော့ကတော့ညပဲတော်ဆိုးသွားတာ။တို့တို့ကစစ်တင်းဆောင်တဲ့အဲဒူရီရှိဖို့တို့ဥတီတော့ပြစ်တယ်သဘောဖြစ်နေတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ရဲ့ကောင်းရင်ပေါ်တယ်မလဲလည်းလည်းကြည့်လို့ဟောတော့နေရဆိုတော့ကျွန်တော်တို့ကိုချိန်ပြီးတော့ပြစ်တယ်လို့ကျွန်တော်တို့ခံယူရဟုတ်တယ်။အချင်းကြီးကအခုရက်တိုင်းမှာတော့ပူပူရှုံးလာတဲ့အခြေအနေရှိတယ
်။မတူပြည်မင်းလဲကာလမကြီးဘက်မှာစည်ရေးလှုပ်ရှားမှုတွေကြောင့်ဒေသခံတွေဟာပတ်ဝန်းကျင်ကျေးရွာတွေနဲ့တောတောင်ယာယီစစ်ဆောင်စခန်းမှာခိုးလုံနေကြရတာပါ။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မင်းတပ်မတူပြည်ဖလန်ထန်တလန်ကံပတ်လန်စရဲမြို့နယ်တွေမှာဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးတောင်းနေကြည့်တဲ့ဒေသခံတွေလည်းစစ်ပြေးဆောင်ကြရလို့အခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေကြရပါတယ်။မတူပြည်မျိုးနဲ့ရေစွာမျိုးစိုးသုံးနယ်ဘက်မှာတော့ရဲစခန်းကိုဝင်ရောက်ပစ်ခတ်ပြီးတိုက်ပွဲဖြစ်တာရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကဗီဒီယိုကိုပြောဆိုခဲ့ပါတယ်။တောင်းနေကြည့်တဲ့ဒေသခံတွေလည်းစစ်ပြေးဆောင်ကြရလို့အခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေကြရပါတယ်။မတူပြည်မျိုးနဲ့ရေစွာမျိုးစိုးသုံးနယ်ဘက်မှာတော့ရဲစခန်းကိုဝင်ရောက်ပစ်ခတ်ပြီးတိုက်ပွဲဖြစ်တာရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကဗီဒီယိုကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းမတူပြီးမင်းတပ်ကားလမ်းမပိုင်းကစစ်စင်ရေးတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ဖော်ပြောဆိုတာမရှိသေးပါဘူးရှင်။